တရုတ်နဲ့ရုရှားကစည်ရင်းမဟာမိတ်ဖန်တီးနေတာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကရုရှားနိုင်ငံတော်ပိုင်မီဒီယာနဲ့အင်တာဗျူးမှာပြောလိုက်ပါတယ်။စည်ရင်းဤပညာတယ်ပယ်မှာတော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေကြပါတယ်။ဖုံးထားတာမရှိပါဘူး။အရာရာပြင်းတာပါတယ်။ရှုပ်ဝှက်ချက်ဘာမှမရှိပါဘူးလို့တရင်းကလေးကတွင်းထုတ်ခဲ့တဲ့အင်တာဗျူးမှာပူတင်ကပြောခဲ့တာပါ။သူနဲ့တရုတ်သမ္မတရှီချစ်ဖင်တို့ဟာအရာရာအလို့သဘောဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ်။ကျွန်တော်တို့အလို့သဘောနဲ့နေ့လယ်စွာစားခဲ့ကြပါတယ်။ပြီးတော့နောက်တစ်ခန်းကိုမိတ်ဆွေအဖြစ်ရွှေ့ရဖို့တရုတ်သမ္မတကိုကျွန်တော်ကဖိတ်ခေါ်ခဲ့တာပါဒီမှာကျွန်တော်ရဲ့တိုက်ခန်းရှိပါတယ်လို့ရုရှားသမ္မတပူတင်ကပြောပါတယ်အဲ့ဒီတိုက်ခန်းနေရာမှာနောက်ကျတဲ့အထိသူနေတတ်ပြီးအလုတ်ကိုလည်းမကြခဏအဲ့ဒီတိုက်ခန်းမှာပဲလှုပ်တယ်လို့ဆိုပါတယ်အဲ့ဒီမှာပဲမကြခဏညာအိတ်တတ်တယ်လို့လည်းပြောပါတယ်တိုက်ခန်းရဲ့မီးလင်းပုံအနီးမှာရှီချစ်ပင်နဲ့သူတို့နှစ်ယောက်ထိုင်ပြီးတော့လက်ဖက်ရည်တော့အရာရာကိုအလုတ်ဘောဆွေးနွေးခဲ့ကြတယ်လို့သမ္မတပူတင်ကအင်တာဗျူးမှာပြောသွားခဲ့ပါတယ်